ဆိုမာလီယာတောင်ပိုင်းမှာအခြေစိုက်တဲ့အာဖရိကသမဂ္ဂတပ်တွေရှိတဲ့စခန်းကိုအင်ကာနေညကအယ်ရှာဘပ်အစ္စလာမစ်စစ်သည်ကြတွေကတိုက်ခိုက်ခဲ့တဲ့အတွေ့ဘရွန်ဒီစစ်သားအနည်းဆုံး30လောက်သေဆုံးပြီး20ကျော်လောက်ဒဏ်ရာရရှိခဲ့တယ်လို့ဘရွန်ဒီတာဝန်ရှိသူတွေကပြောဆိုပါတယ်စစ်သား10ဦးကနေရာမှာတင်သေဆုံးပြီးကျန်သူတွေကဒဏ်ရာကြောင့်သေဆုံးခဲ့တယ်လို့အမည်မဖော်လိုတဲ့ဆိုမာလီယာတာဝန်ရှိသူတူက VOA ကိုပြောဆိုခဲ့ပါတယ်အယ်ရှာဘပ်စစ်သွေးကြတွေကတော့အာဖရိကန်သမဂ္ဂတပ်ဖွဲ့ဝင်စစ်သား183ယောက်သေဆုံးခဲ့တယ်လို့ပြောဆိုပါတယ်။မြို့တော်မိုဂါဒီရှုကနေကီလိုမီတာ150လောက်မှာရှိတဲ့အယ်ဘာရက်စ်ဒေသမှာတိုက်ခိုက်ခံရတာဖြစ်ပြီးသေဆုံးသူအရေအတွက်ကိုတော့သိကြအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အယ်ရှာဘပ်စစ်သွေးကြတွေကပောက်ကွဲစေတဲ့ပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကား3စီးကိုစခန်းတွင်းမောင်းဝင်ဖောက်ခွဲခဲ့ပြီးအင်အား450လောက်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဘရွန်ဒီတာဝန်ရှိသူတွေကပြောဆိုပါတယ်ဒီတိုက်ခိုက်မှုအတွက်အစ္စလာမစ်အစွန်းရောက်အဖွဲ့အေရှာဘက်အဖွဲ့ကိုဘရွန်ဒီသမရအပါအဝင်ဆိုမာလီယာအစိုးရအာဖရိကတမကနဲ့မြို့တော်မိုဂါဒီရှုမှာရှိတဲ့အမေရိကန်တန်ယုံတို့ကပြစ်တင်ရှုံချခဲ့ပါတယ်